မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ25ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ
်ကျွန်မသင်ခင်ထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့မအီတန်စင်နဲ့အတူကြီးညာမှာပါအမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရတဲ့ Brett Kavanaugh ကသူ့အပေါ်လိမ်ပိုင်းဆိုင်ရာဆွဆွဲချက်တွေကိုတုံ့ပြန်ခြေပလိုက်ပါတယ်။ Rohingya တွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ဘက်ကစနစ်တကျကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကအစိုးရခန်းစာတစ်စောင်ထုတ်ပြန်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင်။
ဟုတ်ကဲ့ပါရှင်သတင်းတွေပြီးနားဆင်ရမှာကတော့ Rohingya ဒုက္ခသည်တွေဟာဆိုးဆိုးဝါးဝါးချင်းနေအောင်မှာရုန်းကန်ရပ်တည်နေစေဖြစ်တာမို့ဒီဒုက္ခသည်တွေအတွက်အကူအညီတွေကိုနှစ်ဆတိုးထောက်ပံ့ပေးသွားမယ်လို့ကုလသမဂ္ဂဆိုင်ရာ American သံတမန်ကြီးကပြောလိုက်ပါတယ
် The Rohingya people are still in a terrible situation. Their quality of life's not changed.
သတင်းပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါဒီကြောင်းနဲ့ဒူနာဆင်ရမှာကတော့ရခိုင်ပဋိပက္ခဖြည့်ရှင်းနဲ့ပတ်သက်လို့မြန်မာနိုင်ငံဆိုင်ရာနော်ဝေးသံမတ်ကြီးကို VOA ကတွေ့ဆုံမေးမြန်းခန်းသတင်းလွှာအပြင်ထိုင်းမြန်မာနယ်စပ်မဲလာဦးဒုက္ခသည်စခန်းမှာရုတ်တရက်တောင်ကျရေကျလာတဲ့အတွက်သေဆုံးဒဏ်ရာရသူတွေရှိတဲ့အကြောင်းမွန်ပြည်နယ်တွင်းကြက်ငွေအတူသိန်းပေါင်း1,200ကျော်နဲ့ဆက်ဆက်ပစ္စည်းတွေဖမ်းဆီးရမိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနယ်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မအီတန်စင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းထားတဲ့ Brett Kavanaugh ကလိမ်ပိုင်းဆရာမတော်တရားလုပ်ခဲ့ပါတယ်ဆိုပြီးသူ့အပေါ်ဆွဆဲချက်တွေကိုတုံ့ပြန်ခြေပနေပါတယ်မနေ့တနင်္လာနေ့က Fox News ရုပ်သံနဲ့တီးသံတွေ့ဆုံမေးမြန်းခန်းမှာတော့သူ့အနေနဲ့နောက်ဆုတ်သွားမှာမဟုတ်ဘူးလို့ Kavanaugh ကပြောဆိုတာပါမမမကန်ဆွဆွဲချက်တွေကြောင့်ဒီလိုငန်းစဉ်ကိုပျက်စီးခံမှာမဟုတ်ဘူးလို့တရားသူကြီးကက်ဗနော့ကပြောပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်ခံထားရတဲ့ကက်ဗနော့ကအထက်တန်းကျောင်းသားဘဝတုန်းကလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့ခရစ်စတင်ဘလက်စီဖို့ဒ်ကဆွဆွဲတာပါ။ကက်ဗနော့ကလိမ်ပိုင်းဆိုင်ရာမလျော်မကန်လုပ်ခဲ့ပါတယ်လို့ဆွဆွဲလိုက်တဲ့ဒုတိယအမျိုးသမီးတဦးလည်းထွက်ပေါ်လာပါတယ်။ယေးလ်တက္ကသိုလ်တက်ရောက်စဉ်ကာလကက်ဗနော့ကအဖို့အချွတ်လုတ်ခဲ့တယ်လို့သူကဆွဆွဲတာပါ။တရားသူကြီးကက်ဗနော့ကတော့အထက်တန်းကျောင်းမှဒုံကရောဘယ်တော့မှဘယ်သူအပေါ်မှာမှလိမ်ပိုင်းဆိုင်ရာအကြမ်းမဖက်ခဲ့ဘူးလို့ယတိပြအညင်းဆိုပါတယ်။သမ္မတထရန့်ကလည်းသူအမည်တင်ထားတဲ့ကက်ဗနော့ဟာထူးချွန်ပြောင်မြောက်သူဖြစ်တယ်။သူနဲ့အတူရက်တည်တယ်လို့မနေ့ကပဲကာကွယ်ပြောဆိုပါတယ်။ကက်ဗနော့ကိုတရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်းတင်သွင်းမှုကိုမနေ့ကလွှတ်တော်အဆောက်အုံတွင်မှလည်းဆန္ဒပြကြဒါမှတော့ဆန္ဒပြသူတွေကိုဖမ်းဆီးပြီးအပြင်ထုတ်ခံခဲ့ရပါတယ်။ထိတ်တန့် Republican တွေကဒီဆွဆွဲချက်တွေကဒီမိုကရက်တစ်ရဲ့လှုပ်ကြံလှုပ်ဆောင်မှုဖြစ်တယ်လို့ဆွဆွဲပါတယ်။ဒီမိုကရက်တစ်ကတော့ဆွဆွဲချက်တွေကိုအပြည့်အဝစုံစမ်းစစ်ဆေးပြီးချိန်ထိတရားရုံးချုပ်တရားသူကြီးအတီးပြူရေးလုပ်ငန်းစဉ်ကိုဆိုင်းငံ့ထားဖို့ပြောဆိုနေကြပါတယ်ရှင်
။တွင်းကုန်တွေပေါ်မှာအခွန်စည်းချက်ကောက်ခံမှုအသည့်တကျော်ဆောင်ရွက်ထားတာကြောင့်အမေရိကန်နဲ့ကုန်သွယ်ဆွေးနွေးပွဲမဖြစ်နိုင်ဘူးလို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်မှာအမေရိကန်ဘက်ကအခွန်ကောက်ခံလိုက်ပြီးတော့တရုတ်ဘက်ကလည်းလက်တော့ပြတဲ့အနေနဲ့ဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်တွင်းကုန်တွေပေါ်မှာအခွန်ကောက်ခံမှုတွေမိနစ်တင်းလာနေမှာစပြီးတော့တက်ရောက်ခဲ့ပါတယ်။အမေရိကန်ဆွေးရဘက်ကကြေကြေပြန့်ပြန့်ကန့်သက်ချက်တွေလုပ်လာတဲ့အနေထားမှာဆွေးနွေးဘက်ကိုဘယ်လိုရှေ့ဆက်လုပ်လို့ရနိုင်မလဲဆိုပြီးတော့တရုတ်ဒုတိယကုန်သွယ်ဝန်ကြီးဝမ်ရှိဝမ်ကဒီကနေ့အင်္ဂါနေ့မှာပေကျင်းမြို့တော်မှာသတင်းတွေကိုပြောဆိုလိုက်ပါတယ်။ဒီချိန်တွေကလေပင်ကိုဓာတ်နဲ့ထောက်ထားတာမျိုးဖြစ်နေဆိုပြီးတော့တရုတ်ဒုတိယကုန်သွယ်ဝန်ကြီးကပြောဆိုခဲ့တာပါဒူဝန်ကြီးဝမ်ကပြီးခဲ့တဲ့ဩဂတ်စ်လအတွင်းတရုတ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့အမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC မှာလာရောက်ဆွေးနွေးခဲ့သူလည်းဖြစ်ပါတယ်အခုအမေရိကန်ဘက်ကအခွန်ကောက်ခံလိုက်တဲ့တရုတ်ကုန်ပစ္စည်းတွေထဲမှာတော့လျှက်စစ်ပစ္စည်းအစားအသောက်အိမ်သုံးပစ္စည်းကိရိယာတွေလည်းပါဝင်ပါတယ်အမေရိကန်ဘက်ကတရုတ်သွင်းကုန်တွေအပေါ်မှာဆရာကိုင်းနှုံအခွန်စည်းကြမှုနဲ့စတင်လိုက်ပြီးတော့2019ခုနှစ်ဇန်နဝါရီလတရက်နေ့မှာတော့25ရာခိုင်နှုန်းအထိအခွန်တိုးကောက်သွားမှာလည်းဖြစ်ပါတယ်တရုတ်ဘက်ကအမေရိကန်ကုန်ပစ္စည်းတွေအပေါ်မှာသွင်းကုန်ခွန်ကောက်ခံလိုက်တဲ့မှာတော့တဘာဝတက်ွေလောင်စာရေးလေးပါဝင်ပါလေ
ကုလသမဂ္ဂရဲ့နှစ်ပတ်လည်အထွေထွေညီလာခံကိုတက်ရောက်လာကြတဲ့ကမ္ဘာကောင်းဆောင်တွေကိုဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်မိန့်ခွန်းပြောမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကမြောက်ကိုရီးယားကိုလုံးဝဖျက်ဆီးပစ်မယ်လို့ချင်းချောက်ခဲ့တဲ့သမ္မတထရန့်အနေနဲ့ဒီနေ့ကုလသမဂ္ဂအထွေထွေညီလာခံမှာဘလို့သတင်းစကားတွေတည်ဆောင်လာမလဲဆိုတဲ့အပေါ်အများကတော့ပူပန်နေကြပါတယ် ဒီနေ့မှာတော့သမ္မတထရန့်အနေနဲ့အီရန်အရေးနဲ့ပတ်သက်ပြီးပြောဆိုမယ့်အနေအထားရှိပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်ပြည်တော်စုနယူးယောက်မှာဒီသတင်းပတ်ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတနဲ့တွေ့ဆုံဖို့အစီအစဉ်မရှိဘူးလို့အီရန်သမ္မတဟာဆန်ရူဟာနီကပြောဆိုလိုက်ပြီးအမေရိကန်သမ္မတဘက်ကတွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုတဲ့ပြောဆိုချက်ကိုဖော်ချလိုက်ပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားရရှိထားတဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးခဲ့တဲ့မေလကနှုတ်ထွက်ပြီးအီရန်ပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုပြန်ချမှတ်ခဲ့တဲ့သမ္မတထရန့်နဲ့တွေ့ဆုံဆွေးနွေးမဲ့အစီအစဉ်မရှိဘူးလို့အီရန်သမ္မတရိုဟာနီကအမေရိကန် NBC ရုပ်သံနဲ့မနေ့တနင်္လာနေ့တွေ့ဆုံမှုမှာပြောဆိုခဲ့ပါတယ်အီရန်ရဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ရေးရည်မှန်းချက်ထားနေပုံရပြီးဒါကိုဆွန့်လွတ်ဖို့အမေရိကန်ဘက်ကဆောင်ရွက်မှုတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။အီရန်ဘက်ကတော့နျူကလ িয়ার ဘုံရဖို့ကြိုးစားနေတယ်ဆိုတာကိုညှင်းပါတယ်။ဆွေးနွေးညှိနှိုင်းမှုလုပ်ချင်သူဆက်ဆံရေးတိုးတက်လို့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့ချင်းချောက်မှုလုပ်မှာမဟုတ်ဘူး။နောက်အစိုးရတရက်အပေါ်နိုင်ငံတနိုင်ငံအပေါ်မှာအင်အားသုံးပြီးဖိအားပေးမှာမဟုတ်ဘူးလို့အီရန်သမ္မတကအမေရိကန်သမ္မတကိုရည်ရွယ်ပြောဆိုသွားပါတယ်။ဒီလိုလောက်တာဟာဆိုရင်ပြည်ထနာကိုဖြည့်ရှင်ရေလိုလိုလားလားမရှိတာကိုပြတာလို့လဲအီရန်သမ္မတကပြောပါတယ်ကုလသမဂ္ဂအထွေထွေညီလာခံအတွင်းအီရန်သမ္မတနဲ့တီးခြားတွေ့ဆုံဖို့အမေရိကန်သမ္မတကဘက်ကလမ်းဖွင့်ထားပါတယ်လို့အစိုးရတာဝန်ရှိသူတွေကပြောဆိုထားပေမဲ့လို့လဲတွေ့ဆုံမှုတွေအတွက်စီစဉ်ထားတာတော့မရှိပါဘူးရှင်
အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်နိုင်ငံနှုတ်ထွက်သွားပြီးတဲ့နောက်မှာတော့အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှောင်လွှဲအနေနဲ့ဂျန်နဲ့၅နိုင်ငံတို့ကအီရန်ဆိုရနဲ့စီးပွားရေးလုပ်နေတဲ့ကုမ္ပဏီတွေဆက်ပြီးတော့လုပ်ငန်းလုပ်ကိုင်နိုင်ရေးငွေပေးချေနိုင်တဲ့စနစ်တွေတခုကိုဖန်တီးဖို့သဘောတူလိုက်ပါတယ်။ဥရောပသမဂ္ဂ EU မှာလုပ်မဲ့ Special Purpose Vehicle SPV လို့ဆိုတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဗြိတိန်ပြင်သစ်ဂျာမနီရုရှားတရုတ်နဲ့အီရန်တို့ကကုလသမဂ္ဂမှာမနေ့တင်းလာနေနောက်ပိုင်းမှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။73စီအပါအဝင်ရန်ရဲ့တင်ပို့ကုန်တွေနဲ့ပတ်သက်ပြီးတော့ငွေပေးချေနိုင်ဖို့ဒီနီလန်တစ်ကိုဖန်တီးလိုက်တာဖြစ်တဲ့အကြောင်းကြေညာချက်မှာဖော်ပြထားတာပါ။ဥရောပသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့ SPV ကနေပြီးတော့အီရန်နိုင်ငံကိုတရားဝင်ငွေကြေးလွှဲပြောင်းပေးနိုင်မယ်အပြင်ဥရောပသမဂ္ဂကပြဋ္ဌာန်းထားတဲ့ဥပဒေတွေအတိုင်း EU မှာရှိတဲ့ကုမ္ပဏီတွေအနေနဲ့လည်းအီရန်တို့တရားဝင်ကုန်သွယ်နိုင်မှာဖြစ်တယ်လို့တခြားနိုင်ငံတွေအတွက်လည်းလမ်းဖွင့်ပေးနိုင်လိမ့်မယ်ဆိုပြီးတော့ EU ရဲ့နိုင်ငံသားမူဝါဒရေးရာအကြီးကဲ Federica Mogherini ကပြောဆိုလိုက်ပါတယ်။ဗန္ဒားရေးအရာအခုလိုသဘောတူညီခဲ့ကြတာဟာအီရန်နိုင်ငံဘက်ကနျူကလ িয়ার စီစဉ်ကိုရက်ဆိုင်လိုက်ရင်စီးပွားရေးအရာတင်းကျပ်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရပ်ပြီးမယ်ဆိုတဲ့2015ခုနှစ်ကရထားတဲ့သဘောတူညီစာချုပ်ကိုထိမ့်သိမ့်ဖို့ရည်ရွယ်ရင်းဖြစ်တယ်ဆိုပြီးတော့မိုဂါရီနီကပြောပါတယ်။နယူးယောက်မြို့ကကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့အီရန်သမ္မတဟာဆန်ရူဟာနီကသမ္မတထရန့်ဘက်ကတွေးဆဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုတဲ့အမေရိကန်ရဲ့မှတ်ချက်စကားကိုပယ်ချလိုက်ပြီးတော့သူအနေနဲ့သမ္မတထရမ့်နဲ့တွေ့ဆုံဖို့အစီအစဉ်မရှိဘူးဆိုတဲ့အကြောင်းအမေရိကန်သတင်းဌာန Embassy နဲ့တွေ့ဆုံမေးမြန်းကမ်းမှာမနေ့တုန်းကပြောဆိုသွားပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့ไดโดมิเตอร์25 kHz 11965ตัวนี้ก็ทุ่นเล่นปีนี้ว่ะครับ
บิโอเยမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်တွေပေါ်ချမ်းဖတ်မှုနဲ့အစုလိုက်ပြုံးလိုက်တပ်ဖြတ်မှုတွေကိုမြန်မာစစ်တပ်ကစီစဉ်ဆောင်ရွက်ခဲ့တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ဒါပေမဲ့လူမျိုးစုလိုက်ရှင်းလင်းမှုဒါမှမဟုတ်လေလူသားမျိုးနယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေအဖြစ်သုံးနှုန်းတာတော့မရှိပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကအလွန်အမင်းကြီးမားကြေပြန့်နေ။ဒါအပြင်လူတို့အပေါ်အကြမ်းဖက်ချင်းချောက်မှုနဲ့ရိုဟင်ဂျာတွေကိုမောင်းထုတ်ခဲ့မှုနှစ်ခုစလုံးကိုရည်ရွယ်ချက်ရှိရှိလုပ်ခဲ့ပုံရှာတယ်လို့အမေရိကန်ထောက်လှမ်းရေးနဲ့သုတေသနဌာနရဲ့အစင်ခန်းစာတက်ကဖော်ပြတာပါ။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့အမျိုးသားနဲ့အမျိုးသမီးတစ်ထောင်ကျော်ကိုစုံစမ်းရမှုတွေကတွေ့ဆုံမေးမြန်းခဲ့ပါတယ်မြန်မာစစ်တပ်ကမွေးစားကလေးတွေနဲ့လက်နက်မဲ့အမျိုးသားတွေကိုပြစ်ခတ်တပ်ဖြတ်ခဲ့ပြီးအစုလိုက်ပြုံလိုက်မြုပ်နှံခဲ့တယ်တချို့ကတော့အရှင်လိုက်မိရှို့တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးချသူတွေကပြောဆိုကြပါတယ်စစ်သားတွေအုပ်စုဖွဲ့ပြီးမရင်းချင်းခံရတယ်လို့လည်းအမျိုးသမီးတွေကပြောပါတယ်ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုမှာတော့မြန်မာစစ်တပ်ကလူမျိုးရုံးတပ်ဖြတ်မှုရည်ရွယ်လှုပ်ဆောင်ခဲ့တယ်လို့ပြောဆိုပြီးစစ်တပ်ထိတ်တန့်တာဝန်ရှိသူတွေကိုတရားစွဲဖို့တိုက်တွန်းထားပါတယ်။အ အမေရိကန်ကရိုဟင်ဂျာတွေအတွက်နောက်ထပ်ဒေါ်လာ185သန်းအကူအညီထပ်ပေးဖို့ကြေညာခဲ့ပြီးတဲ့နောက်ပိုင်းမှာနိုင်ငံခြားရေးဝန်ကြီးဌာနရဲ့အခုအစဉ်ခန်းစာထွက်လာတာပါရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဘက်ကတော့လက်မခံပါဘူးပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမြင့်အောင်လှိုင်ကဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရသူတွေကိုစီးစစ်လက်ခံမယ်လို့ပြောဆိုခဲ့ပေမဲ့လို့လည်းဒီလူတွေကိုဘင်္ဂလီတွေလို့သုံးနှုန်းပြောဆိုခဲ့ပါတယ်ရှင်
ရိုဟင်ဂျာကလင်းငယ်တွေနေရာပြန်နိုင်တဲ့အခါမှာပညာသင်ခွင့်အခွင့်အရေးပြန်လည်ရရှိဖို့အပအဝင်တခြားရပိုင်ခွင့်တွေခံစားရနိုင်ဖို့မြန်မာနိုင်ငံအရေးနိုင်ငံတကာအတိုင်းဝိုင်းကအာရုံစိုက်ဝိုင်းဝန်းဆောင်ရွက်ကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာကပြောဆိုလိုက်ပါတယ်။တင်းလာနေတုန်းကနယူးယောက်မြို့ကုလသမဂ္ဂဖွဲ့ချုပ်မှကျင်းပတဲ့အမျိုးသမီးနဲ့မင်းကလင်းငယ်များရဲ့ပညာရေးမှာရင်းနှီးမြှုပ်နှံရေးဆိုတဲ့ခေါင်းစဉ်နဲ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့ဆွေးနွေးပွဲစကားဝိုင်းမှာသူကခုလိုတောင်းဆိုလိုက်တာပါ။ပြိပခရေကြောင့်ကလင်းငယ်ရဲ့ပညာရေးကိုအဓိကထိခိုက်စေတဲ့အချက်တွေကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကရှင်းပြပါတယ်။လူမျိုးစုလိုက်ရှင်လင်းမှုလူမျိုးတုံးတက်ဖြတ်မှုတွေလို့ပြိပခရေကနေပြီးတော့ထွက်ပြေးလာရတဲ့ကလင်းငယ်တွေမှာကြီးမားတဲ့စိတ်ဒဏ်ရာတွေရကြပြီးတော့တာမန်စာသင်ခန်းမှာစာပြန်တင်ဖို့ခက်ခဲတာကြောင့်အတန်းပညာမဟုတ်တဲ့ပညာရေးမျိုးသူတို့အတွက်လိုအပ်တယ်လို့ပြောဆိုခဲ့ပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးရပြီးတော့နေရက်တက်မှာပြောင်းရွှေ့နေထိုင်ရတဲ့ကလင်းငယ်တွေအနေနဲ့မတူတဲ့ယဉ်ကျေးမှုအတိုင်းဝိုင်းတက်မှာနေသားကြဖို့ပြန်ပြီးတော့ကြိုးစားရတာကြောင့်သူတို့ရဲ့လူမျိုးယဉ်ကျေးမှုဘာသာစကားနဲ့ကိုက်ညီတဲ့ပညာရေးရဖို့ဆောင်ရွက်ရမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကခေါ်ထားရတဲ့မြန်မာနိုင်ငံကပြိပခါတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခတွေတိတိတမတသန်းကျော်ရှိရတဲ့မှာ55ရာခိုင်နှုန်းကကလေးငယ်တွေဖြစ်တဲ့ကြောင်းဟာစီနာကပြောပါတယ်။ကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ပူးပေါင်းပြီးတော့ရိုဟင်ဂျာကလေးငယ်တွေအတွက်အတန်းပညာမဟုတ်တဲ့ပညာရေးစင်တာ1006ခု1106ခုဖွင့်လှစ်ထားပြီးတော့ဘဝအတွက်လက်တွေ့ကြတဲ့အခြေခံအတတ်ပညာတွေနဲ့လူမှုနဲ့စိတ်ပိုင်းဆိုင်ရာအထောက်ပံ့တွေပေးနေရလဲဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံတွင်အစိုးရလိုလာတဲ့တပ်ဖွဲ့တွေရဲ့တာလီဘန်အပေါ်လေကြောင်းတိုက်ခိုက်မှုတွေအတွင်အမျိုးသမီးနဲ့ကလေးငယ်အများစုအပါအဝင်အ ਨੇ ဆုံးအရက်သား9ဦးသေဆုံးရတဲ့ဆိုတဲ့ယုံကြည်ရလောက်တဲ့ဆွဆွဲချက်တွေလက်ခံရရှိထားကြောင်းကုလသမဂ္ဂကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။အာဖဂန်နိုင်ငံမှာဒီနှစ်အတွင်းလေကြောင်းတိုက်ခိုက်မှုတွေကြောင့်အရက်သားသေဆုံးမှုတိုးလာတဲ့အပေါ်စိုးရိမ်တဲ့အကြောင်းလဲအာဖဂန်ဆိုင်ရာကုလထောက်ပံ့ရေးမစ်ရှင်ကပြောဆိုထားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့မတ်အီသန်စင်တို့ကပြောပြပေးခဲ့တာပါအခုတော့မြန်မာအရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ရိုဟင်ဂျာဒုက္ခသည်တွေဟာဆူဆူဝါဝါချီနေအောင်မှာရုန်းကန်ရပ်တည်နေရဆဲဖြစ်တာမို့ဒီဒုက္ခသည်တွေအတွက်အကူအညီတွေနှစ်ဆတိုးထောက်ပံ့သွားမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပြောလိုက်ပါတယ်ရိုဟင်ဂျာရေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့ဖော်ပြတဲ့ကုလစုံစမ်းရေးအဖွဲ့အစည်းအဝေးခန်းစာကိုလည်းလုံခြုံရေးကောင်စီမှတင်သွင်းဆွေးနွေးမှဖြစ်ပြီးနိုင်ငံတကာအနေနဲ့ဒီအရေးကိစ္စကိုအလျင်အမြန်ကင်တွယ်ဖို့အမေရိကန်သံမတ်ကြီးကတိုက်တွန်းသွားပါတယ်။ဒီအကြောင်းကိုကိုသားညွန့်ကဆက်ပြီးပြောပြပေးမှာပါ
။ကုလသမဂ္ဂအထွေထွေညီလာခံမတိုင်ခင်အခုရပိုင်းတွင်းမှာပဲတန်တမာတွေတက်ကြွလှုပ်ရှားသူတွေဟာရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲတွေကိုနယူးယောက်မြို့မှာခက်ဆိတ်ဆိတ်ပြုလုပ်နေကြတာပါ။ရိုဟင်ဂျာကြက်တဲကူနိုင်ငံတကာအနေနဲ့ဘယ်လိုမျိုးတုံ့ပြန်ကင်တွယ်မလဲဆိုတာတွေဆွေးနွေးနေကြသလိုဒုက္ခသည်တွေကိုဘယ်လိုအကူအညီပေးကြမလဲဆိုတာလည်းတိုင်ပင်နေကြတာပါနိုင်ငံတကာကပြောဆိုဖိအားပေးတာတစ်နှစ်ကျော်ကြာလာပြီမဲ့အခုချိန်ထိဘာမှထူးခြားခြားပြောင်းလဲတိုးတက်လာတာမရှိသေးဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီကပြောပါတယ်
We just had a meeting that was hosted by the British and the French, which we very much appreciated, but I was in the same lunch
here. ဒီနေ့ကတည်းကစီဝေးတခုအခုပဲလုပ်ခဲ့ပါတယ်လူငယ်တဲ့တစ်နှစ်တုန်းကလေဒီလိုနေလေစားစားပြီးစီဝေးခဲ့ဘူးပါတယ်ကျမပြောတာကတော့ဘာတွေပြောင်းလဲသွားလဲပေါ့ရိုဟင်ဂျာတွေစူးစူးဝါးဝါအခြေအနေအောက်မှာပဲရှိနေတုန်းမှာသူတို့ရဲ့ဘဝရင်ဆိုင်တွေ့ကြုံမှုတွေကပြောင်းလဲမသွားသေးပါဘူးအစိုးရဖြစ်စီစစ်တပ်ကဖြစ်စီတာဝန်ယူမှုတာဝန်ခံမှုကလည်းအရင်တုန်းကအတိုင်းပါပဲပြောရမယ်ဆိုရင်တော့သဘောတူညီချက်စာချုပ်တွေကိုလက်မှတ်ရေးထိုးခဲ့တယ်ဒါပေမဲ့ဘာမှဖြစ်မလာပါဘူးကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်88ချက်တည်းက81ချက်ကိုသူတို့လုတ်ပြီးပြီလို့ပြောတာပါပဲဒါပေမဲ့ဘာမှခိုင်ခိုင်မာမာမရှိဘူးလေဒါကြောင့်နိုင်ငံတကာအနေနဲ့ဒီလိုအတန်ပေးပြောဆိုနေတာတွေကိုရပ်ပြီးတော့လက်တွေ့ကြကြအရေးယူကင်တွယ်ရပါလိမ့်မယ
်တချိန်တည်းမှာပဲမြန်မာနိုင်ငံရဲ့ခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုအုပ်စုဖွဲ့ပြီးတော့လိမ်မန်းဆိုင်ရာအနိုင်ကျင့်မှုနဲ့အခြားလူခွင့်ချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကစနစ်တကျနဲ့အစီအစဉ်ရှိရှိဆောင်ရွက်ခဲ့တယ်ဆိုပြီးတော့တုံးသက်ထားတဲ့အစင်ကစားတစောင်းအမေရိကန်နိုင်ငံရဲ့ဌာနကအခုတနင်္လာနေ့မှာထုတ်ပြန်ပါတယ်ရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးနိုင်ဖို့ရည်ရွယ်တဲ့အမေရိကန်မူဝါဒကိုအကောင့်ထဲဖော်ဖို့အတွက်အချက်လက်စုဆောင်းတာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနတာဝန်ရှိသူတွေကပြောပါရယ် ကုလစုံဆိုင်ရေးအဖွဲ့ရဲ့အစီရင်ခံစာကိုလည်းလူညဝင်းကောင်စီမှဆွေးနွေးဖို့သူ့အနေနဲ့အဆိုပြုထားတယ်လို့အမေရိကန်သံတမန်ကြီးနီကီဟယ်လီကပြောပါတယ
် The fact finding mission came out and gave pure examples of what's happened. These weren't terrorists. This was the military that did this.
ဘာဖြစ်လဲဆိုတာကိုကုလသမဂ္ဂအချက်အလက်စုဆောင်ရေးအဖွဲ့ကရှင်းရှင်းလင်းလင်းဖော်ပြခဲ့ပြီးပါပြီ။သူတို့ဟာအကြမ်းဖက်သမားတွေမဟုတ်ကြပါဘူး။တကယ်တမ်းအကြမ်းဖက်တာကစစ်တပ်လေ။သူတို့ကနေဖို့နေရာပဲလိုတာပါ။ဒါကြောင့်ဒီဒုက္ခသည်တွေရဲ့လုံခြုံမှုနဲ့အခြေခံစားတောက်နေထိုင်မှုတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့နောက်ထပ်ဒေါ်လာ185သန်းထောက်ပံ့ကူညီသွားမှာဖြစ်ပါတယ်။နိုင်ငံတကာအနေနဲ့လက်တွေ့ကျကျလုပ်ရမယ့်အချိန်ရောက်နေပါပြီ။လုံခြုံရေးကောင်စီမှကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုခေါ်ပြီးတော့ဆွေးနွေးဖို့ပြင်သစ်နဲ့ဗြိတိန်ကိုကျမအဆိုပြုခဲ့ပါပြီ။လူခွင့်ရေးကောင်စီကလုံမဲ့ကိစ္စကိုစောင့်မနေသင့်တော့ဘူးလို့ထင်ပါတယ်။နိုင်ငံတကာအနေနဲ့ရှေ့တိုးပြီးဆောင်ရွက်သင့်နေပြီလို့ထင်ပါတယ်ရှင်။
ရွန်ဂျာရီအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကတော့ ethnic cleansing လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးဖြစ်တယ်ဆိုပြီးတော့သုံးပါတယ်။နိုင်ငံတကာဥပဒေအသုံးနှုန်းဖြစ်တဲ့ genocide မျိုးဖြုတ်တပ်ဖြတ်မှုဆိုတာသုံးမသုံးမဆုံးဖြတ်ရသေးပါဘူး။မြန်မာစုရဘက်ကတော့ချီနီရီအပေါ်မှာနိုင်ငံတကာကချက်ကားလွန်တယ်လို့မြင်တယ်လို့ရွန်ဂျာဆိုတဲ့အသုံးနှုန်းကိုလည်းလက်မခံပါဘူး။နယူးယောက်မှာလုပ်တဲ့အမေရိကရွန်ဂျာရေးအစိမ့်မြင့်ကိုယ်စားလှယ်တွေတကယ်ပိတ်အစည်းအဝေးမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအဗ်ဒူဟာဆန်မွန်မတ်လည်းတက်ရောက်ပါတယ်။ကုလစုံဆိုင်ရေးအစင်ကစားပေါ်တည်ပြီးတော့ရေးယူတုံ့ပြန်မှုအားလုံးကသဘောတူထားတယ်လို့သူကပြောပါတယ်။အမေရိကန်ပြည်သူအနေနဲ့အခုနောက်ထပ်ပေးမယ့်အကူအညီဒေါ်လာ185သန်းနဲ့က156သန်းကိုဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေနဲ့အဲဒီကမူရင်းနေထိုင်သူတွေကိုအကူအညီပေးဖို့ဖြစ်ပါတယ်။အခုအကူအညီပေါင်းရင်တော့ရွန်ဂျာရေးလူသားချင်းစာနာကူညီမှုအနေနဲ့ပြီးခဲ့တဲ့နှစ်အတွင်းမှာအမေရိကန်ပြည်သူကနေပြီးတော့ထောက်ပံ့ကူညီတာဒေါ်လာ389သန်းနီးပါးရှိသွားပြီဖြစ်ပါတယ်ခင်ဗျာ
။ကိုသားညုံပါရှင်။တဆက်ထဲမှာပဲရခိုင်ပြည်ပခဖြစ်ရှင်းနဲ့ပတ်သက်လို့မြန်မာနိုင်ငံနော်ဝေးတာမတ်ကြီးကို VOA ကတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်။ရခိုင်ပြည်ပခဖြစ်ရှင်းနဲ့ပတ်သက်လို့မြန်မာနိုင်ငံဘက်ကလည်းအရေးကြီးတဲ့ခြေလှမ်းတွေလှမ်းနေတယ်လို့မြင်တဲ့အကြောင်းနဲ့တိုးတက်အောင်ဆက်ပြီးဆောင်ရွက်ဖို့လိုမယ်လို့မြင်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနော်ဝေးတာမတ်ကြီး Miss Tone Dennis က VOA ကိုပြောပါရယ်။မြန်မာနိုင်ငံအစိုးရဝန်ကြီးနဲ့တွေ့ဆုံတိုင်းသူ့ဘက်ကအခြေအနေအရရက်ကိုဆွေးနွေးပြောဆိုနေတယ်လို့လည်းဆိုပါရယ်။တမချီတိုနဲ့တင်းနစ်ကိုရန်ကုန်မြို့မှာ VOA မြန်မာပိုင်းစီစဉ်အယ်ဒီတာဦးသိန်းထိုင်ဦးကတွေ့ဆုံမေးမြန်းထားပါတယ်
။ရခိုင်ပြည်ပခန့်နဲ့ပတ်သက်လို့မြန်မာအစိုးရနဲ့စစ်တပ်ဘောနိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကဝေဖန်ပြစ်တင်နေချိန်မှာပဲမြန်မာအစိုးရဘက်ကလည်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုအတိအမှန်မပြုတဲ့အကြောင်းနဲ့မြန်မာနိုင်ငံအနေနဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတဲ့အကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ဒီလိုနိုင်ငံတကာနဲ့ညှင်းပွားမှုတွေရှိနေချိန်မှာမြန်မာပြည်ဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးကိုအဆိုင်မှာပံပိုးကူညီခဲ့တဲ့နော်ဝေနိုင်ငံရဲ့ရည်တည်ချက်တာမကြီးတို့နဲ့ဒန်နက်ဆက်သဘောထားကို VOA ကမေးမြန်းခဲ့တာပ
ါ We have from time to time we have meetings also I have meetings with different
မကြာခဏဆိုလိုဝင်ကြီးတွေတော်တော်များများနဲ့ဒီမှာတွေ့ဆုံဖြစ်ပါတယ်အကြောင်းအရာတော်တော်များများဆွေးနွေးတာပါနော်ဝေနဲ့မြန်မာအစိုးရဝင်ကြီးဌာနတွေအချင်းချင်းပူးပေါင်းဆောင်ရွက်ရေးကိစ္စကျွန်မတို့ဆွေးနွေးပါတယ်နိုင်ငံရေးအခြေအနေတွေလည်းကျွန်မတို့ဆွေးနွေးပါတယ်လက်ရှိအခြေအနေတွေနဲ့ပတ်သက်လို့အမြင်သဘောထားတွေဖလှယ်ကြတာပါဒါကတိတ်ကိုအရေးကြီးပါတယ်အထူးသဖြင့်ရခိုင်ပြည်နယ်အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့စိုးရိမ်မှုတွေအကြီးအကျယ်ရှိပါတယ်ဒီစိုးရိမ်မှုတွေကဆက်ပြီးရှိနေဦးမှာပါမြန်မာအစိုးရဘက်ကအရေးကြီးတဲ့ခြေလှမ်းတွေစပြီးဆောင်ရွက်နေတယ်လို့မြင်ပါတယ်နိုင်ငံတကာအမြင်အရရောနော်ဝေးနိုင်ငံရဲ့သဘောထားအရရောဒီလိုခြေလှမ်းတွေဆက်ပြီးလှုပ်ဆောင်ဖို့လိုအပ်ပါတယ
်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နော်ဝေးနိုင်ငံကူညီဆောင်ရွက်နေတဲ့လုပ်ငန်းတွေအကြောင်းကိုလည်း VOA ကမေးမြန်းခဲ့ပါတယ်
။ Let me start by talking about the Norwegian people.
Mm-hmm.
And that is that the Norwegian people have supported the people of
နော်ဝေးပြည်သူတွေနဲ့ပတ်သက်လို့စပြောချင်ပါတယ်။နော်ဝေးပြည်သူတွေဟာမြန်မာပြည်သူတွေရဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုနှစ်ပေါင်းများစွာထောက်ခံခဲ့ကြတာပါ။ဆက်ပြီးလဲထောက်ခံနေဦးမှာပါ။တန်ယုံအနေနဲ့ကျမတို့လှုပ်ဆောင်နေတာကတော့လွတ်လပ်တဲ့သတင်းဌာနတွေပေါ်လာဖို့ငွေကြေးထောက်ပံ့တာတွေရှိပါတယ်။ဒီမိုကရေစီရေးဖြစ်စဉ်မှာပိုပြီးလှုပ်ရှားဆောင်ရွက်ခွင့်ရဖို့ကြိုးစားနေတဲ့အဖွဲ့အစည်းတွေကိုလည်းကျမတို့ထောက်ပံ့ပါတယ်။တဘာဝအရင်းမြစ်တွေစီမံခန့်ခွဲရေးဘလို့အကျိုးရှိအောင်အသုံးချမလဲ။ကျမတို့မှာရှိတဲ့ဤပညာနဲ့ကျွမ်းကျင်မှုတွေကိုဝင်ကြီးဌာနတွေကိုမျှဝေပြီးမြန်မာပြည်ကိုကူညီရေးလုပ်ကိုင်နေတာတွေတွေ့ပါတယ်။နယ်ပယ်တော်တော်များများထိတွေ့ဆက်ဆံရေးကျမတို့လှုပ်ဆောင်နေပါတယ်။မြန်မာပြည်ဟာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေအတွက်အဓိကစိတ်ဝင်စားတဲ့လက်တွဲဘက်နိုင်ငံတစ်ခုပါ။
မြန်မာနိုင်ငံဆိုင်ရာနော်ဝေးနိုင်ငံသားမတ်ဂျီမက်စတိုဒန်ဒန်နက်ကို VOA မြန်မာပိုင်းအစီအစဉ်ကတွေ့ဆုံမေးမြန်းထားတာတွေတဲ့ကကောင်းလို့တင်ပြလိုက်တာပါခင်ဗျာ
။ဦးသိန်းထိုင်ဦးတွေ့ဆုံမေးမြန်းထားတာပါရှင်။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာတောင်ကြရေကျလာတာကြောင့်တေဆုံးဒဏ်ရာရသူတွေရှိတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ မြန်မာနိုင်ငံနဲ့နေဆက်ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်တဲမှာရှိတဲ့မဲလာဦးဒုက္ခသည်စခန်းမှာတောင်ကျရည်နဲ့မျောပါသွားသူတွေကတေဆုံးသူအလောင်းအနည်းဆုံး4000ကိုရှာဖွေတွေ့ရှိခဲ့ကြောင်းဒုက္ခသည်စခန်းတာဝန်ရှိသူတွေကပြောပါရယ်မြန်မာနိုင်ငံကကရင်တိုင်းသားအများစုနေထိုင်ရာဒုက္ခသည်စခန်းမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကရုတ်တရက်တောင်ကျရည်ကျလာတာကြောင့်တေဆုံးသူအနည်းဆုံး6ယောက်ထိရှိမယ်လို့ခန့်မှန်းထားပြီးဒဏ်ရာပြင်းထန်သူတွေအပါအဝင်ထိခိုက်ဒဏ်ရာရသူ14ဦးရှိကြောင်းလည်းကရင်ဒုက္ခသည်ကော်မတီကပြောပါရယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မတ်အေးမှာကသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့တနင်္ဂနွေနေ့ညနေ6နာရီအချိန်လောက်မှာကရင်ဒုက္ခသည်တောင်ကျော်နေထိုင်နေတဲ့မေလာဦးဒုက္ခသည်စခန်းမှာတောင်ကျရည်တွေကျလာပါတယ်။တောင်ကျရည်နဲ့အတူကြောက်တုံးတွေ၊သစ်တုံးတွေ၊သစ်ပင်တွေတဲအိမ်တွေပါပျို့ဆင်းလာတာကြောင့်လူတွေမျောပါတည်ဆုံတဲ့အထက်မှာကလေးတွေများတယ်လို့ဆိုပါတယ်။ကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကတော့တည်ဆုံကြောက်ဆုံသူစီရင်နေနဲ့ဒဏ်ရာပြင်းထန်တဲ့သူတွေရှိတာကြောင့်အခုထိဆေးရုံကနေမဆင်းရသေးတဲ့အကြောင်းအခုလိုပြောပြပါဗျာ။အဲ
ဒါဆုံးတာရှိရပါတယ်။ဆေးရုံပြီးတော့အလောင်းကပြတာလေးရပါတော့။အလောင်းရှိရပါတယ်။ဒီကတည်းကရတာအလောင်းဆယ်လေးရလောက်ရှိတယ်။ဒီစင်ကြီးရိုက်ပြီးတာ630ရက်ရှိတာတချို့ကလည်းရှိနေတယ်ဆိုချိရလည်းရှိတယ်။အဲဒါချိုးပြေးတယ်ဘူးအခုကချစ်သူကအိမ်ဖို့ထောက်ဝါတော့ဖိတ်တယ်လို့သူကမှကြတော့အချင်းနေတော့နည်းနည်းတော့ကောင်းလာပြီပေါ့နော
်မေလာဦးဒုက္ခသည်စခန်းမှာပြီးခဲ့တဲ့တပတ်ကျော်ကညနေ6နာရီအချိန်မှာဒုက္ခသည်အများစုတွေအိမ်ပေါ်မှာရှိနေတဲ့အချိန်မှာတောင်ကျရည်တွေရုတ်တရက်ကျလာတာလို့လည်းပြောပြပါတယ
်ဘယ်နဲ့အဲ့ဒီ6လေးကရေးပါမရှိခဲ့ဒီမရှိခဲ့တဲ့အစားလည်းနည်းနည်းကျလာတဲ့စခန်းလေးသူများတဲ့ကြောက်တုံးနေရေးဒီစီတုံးနေကြလို့ပါလာဟုတ်ကဲ့လာတော့အခုလုံးကလို့ပါလာပဲ
တိဆုံးသူကကလေးတွေများပြီးဒဏ်ရာရသူတွေထဲမှာလူကြီးတွေများတယ်လို့ဆိုပါတယ်။ရေမျောပျောက်ဆုံးတာနဲ့ပတ်သက်ပြီးတန်လွေမြင့်ထိမ့်သိမ့်ဆောက်ရှောက်ရေးအဖွဲ့တွေနဲ့ထိုင်းရနာပိုင်းတွေကလိုက်လံရှာဖွေပေးမှုတွေလုပ်ခဲ့ပေမဲ့အလောင်းလေးလောင်းသာပြန်ရှာဖွေတွေ့ခဲ့တယ်လို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးကရင်ဒုက္ခသည်စခန်းက9ခုနဲ့ကရင်ဒီဒုက္ခသည်စခန်းက2ခုရှိပါတယ်။ထိုင်းနယ်စပ်ကစခန်းတွေအားလုံးပေါင်းရင်လူဦးရေ3000ကျော်လောက်ရှိနေတာပါ။မေလာဦးဒုက္ခသည်စခန်းကတော့ကရင်ဒုက္ခသည်တွေသာနေထိုင်တာဖြစ်ပြီးလူဦးရေ1000ကျော်ခိုးလုံနေထိုင်နေတာဖြစ်ပါတယ်ရှင်
။မတ်အေးမှာသတင်းပေးပို့ထားတာပါ။အခုတော့မွန်ပြည်နယ်အတွင်းမှာကြက်ငွေအတူသိန်းပေါင်း1200ကျော်နဲ့ဆက်ဆက်ပစ္စည်းတွေဖန်ဆီးရမိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။မွန်ပြည်နယ်တထုံမြို့မှာငွေဆက်ကူအတူထုတ်လုပ်တယ်လို့တန်တရားရှိတဲ့နေရာကိုအာဏာပိုင်တွေဝင်ရောက်စီးနှင်းရှာဖွေပြီးမတင်ကားသူ2ဦးနဲ့အတူကြက်1000တန်ငွေဆက်ကူအတူသိန်းပေါင်း1250ကျော်နဲ့အတူဆက်ဆက်ပစ္စည်းတွေကိုဖမ်းဆီးရမိခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဖမ်းဆီးရမိသူ2ဦးကိုတော့ဗဟိုဘဏ်ပုံမှန် 1395-136 နဲ့အမှုဖွင့်အရေးယူထားတယ်လို့လည်းဆိုပါရယ်အပြည့်စုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်
ဟုတ်ကဲ့ပါတထုံမြို့တွင်ငွေဆက်ကူသူထုတ်လုပ်တယ်လို့တန်တရာရှိတဲ့နေရာတွေကိုမဏိညပိုင်းကဒေသခံရဲသားဖွဲ့ဝင်ကဝင်ရောက်စီးနှင်းရှာဖွေရမှာငွေသူနဲ့သူဆက်ဆက်ပစ္စည်းတွေဖမ်းဆီးရမိခဲ့တာဖြစ်ကြောင်းတထုံကရန်ရဲသားဖွဲ့မှဦးကျော်ဝင်းကလည်း VOA ကိုခုလိုအတည်ပြုပါတယ
်ဖမ်းဆီးတာကတော့တထုံကရန်မှုပဲနေနေအပွင့်နဲ့ဒီညမတခါအပွဲပေါင်းဆန်းတာပေါ့အားလုံးတစ်နှစ်ငါးလင်းကမပေါင်းတာမပေါင်းနိုင်ဘူးတစ်နှစ်ငါးလင်းကပေါ့ဗျာအဲ့ဒါအရင်တော့ဒီဆက်ဆက်ပစ္စည်းတွေပါတော့ပရင်တာတို့ဘာလို့ညာဘယ်လိုလုပ်နေတာလဲပေါ့ဗျာအားလုံးမျိုးနဲ့ဆက်တော့ပါတယ
်ကျွန်တော်တို့ကရတာတရားခံကြားတင်မတွေပေါ့ဒီမတွေဆိုတာမြေသမီးရတော့ဒီကအိမ်ပြင်ပေါ့ဗျာဘောကအိမ်သားလေးလာနေရတော့ဒီကျူးလို့လည်းကျူပါပေါ့
မွန်ပြည်နယ်တွင်မနေ့ညကငွေသူဖမ်းဆီးရရှိမှုမှာတော့အများဆုံးရရှိတာလည်းဖြစ်ပါတယ်။တထုံမြို့နယ်လက်အင်းရက်ွက်ကအိမ်တိုင်းကိုအတိတ်တည်းတည်နေတဲ့သူရဲတပ်ဖွဲ့ဝင်တွေဝင်ရောက်ဖမ်းဆီးရမှာတထောင်တန်ငွေစက်ကူသူ့ထုတ်လုပ်နေတယ်လို့မတင်ကားသူနှူးနေတဲ့သူတထောင်တန်ပိုက်ဆံစစ်3ရွန်းအတုလုပ်ပြီးသားတထောင်တန်ငွေစက်ကူသူ့12545ရွန်းတထောင်တန်ငွေစက်ကူကိုမိတ်သူတချမ်းကူးထားတဲ့ A4 စာရွက်220ရွန်းမိတ်သူနှစ်ဖက်ကူးထားတဲ့ A4 စာရွက်9ရွန်းကာလာပရင်တာတစ်လုံးမြန်မာစာရန်ပါမူလောင်းထားတဲ့ခဲပြားကတ်ထားတဲ့ဖီဆက်တစ်ခုစက်ကူပြဆက်တစ်ခုပရင်တာဆေးရည်လေးဘူးရေစာတစိမ့်သုံးတစ်ခုခဲမို့တစ်ခုဖုံးသုံးလုံးတို့ကိုဖမ်းဆီးရမိခဲ့တယ်လို့တထုံခရိုင်ရဲမှူးကဆိုပါတယ်တထုံမြို့အတွင်းငွေစုဖမ်းဆီးရမိတဲ့အကြောင်းကိုတထုံမဲဆန္ဒနဲ့ပြည်နယ်လှုပ်တော်ကုစလဲဦးအောင်ကျော်သူကအခုလိုပြောပါတယ
်မနေ့ညကကျွန်တော်ကကြကြချင်းအဲ့ဒါရဲရုံလမ်းပြီးတော့ရဲရတော့တာငွေသူမိကျယ်ဆိုတဲ့ဟာကိုပြောတယ်ပြီးတော့တင်းတစ်ထောင်ကျော်ဆိုပြီးတော့မနေ့ညပြောတယ်ဒါပေမဲ့တနင်္ဂနွေဒီနေ့မှထုတ်ပြန်တော့
လက်ရှိဖမ်းမိထားတဲ့သူနှူးကတော့ရဲတပ်ဖွဲ့ကနေဗဟိုဘဏ်ဥပဒေပုံမှန်105 106နဲ့အမှုဖွင့်စစ်ဆေးနေတယ်လို့ ဝင်းဆက်တရခန်တို့ကိုလည်းဆက်လက်ဖမ်းဆီးနိုင်ရေးဆောင်ရွက်နေကြောင်းကိုလည်းတရုတ်ခရိုင်ရဲတပ်ဖွဲ့မှဥကျော်ဝင်းကပြောပါတယ်ကျွန်တော်တို့ဟိုဟာလေဘောဘာပုံမှန်တရား900ချောလာအဲ့ဒါနဲ့အမှုခွင့်လာတယ်ဗျာကျွန်တော်တို့ဒီ CIA
လူမှုကွန်ရက်တွေပေါ်မှာတွေ့နေရတဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေမှာတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့ရဲအာဏာပိုင်တို့ဘက်ကအာဏာချက်တွေရဲလုံငန်းပိုင်းဆိုင်ရာပြတ်ကွက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့မကြမကြာဆွဆွဲချက်တွေအတော်များများရှိနေပါတယ် ဒီမိုကရေစီမျိုးပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူ့ရဲတပ်ဖွဲ့ဟာအင်မတန်ကိုအရေးပါပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဆိုင်ရာတိုးတက်အားကောင်းမှုတွေအခုဘယ်လိုအခြေအနေမှာရှိနေပါပြီလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှ ော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဒီရီဒေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။ဒီကနေ့အင်္ဂါညဒိုင်းလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရပါတယ်ရှင်။အခုတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်ထားတဲ့ဘရက်ကက်ဗနော့ကလင်းပိုင်းဆိုင်ရာမတော်တရော်လုပ်ခဲ့ပါတယ်ဆိုပြီးသူ့အပေါ်ဆွဆွဲချက်တွေကိုတုံ့ပြန်ခြေပါပါတယ်။မနေ့တနင်္လာနေ့က Fox News ရုပ်သံနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာသူ့အနေနဲ့နောက်ဆုံးမှာမဟုတ်ဘူးလို့ Kavanaugh ကပြောပါတယ်။မမှန်မကန်ဆွဆွဲချက်တွေကြောင့်ဒီလုပ်ငန်းစဉ်ကိုပြက်စီးခံမှာမဟုတ်ဘူးလို့တရားသူကြီး Kavanaugh ကပြောဆိုခဲ့တာပါ။တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်ခံထားတဲ့ Brett Kavanaugh ကအထက်တန်းကျောင်းသားဘဝတုန်းကလင်းပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့ Christine Blasey Ford ကဆွဆွဲထားတယ်လို့သူ့အပေါ်လင်းပိုင်းဆိုင်ရာမလျှော်မကန်လုပ်ခဲ့ပါတယ်လို့ဆွဆွဲလိုက်တဲ့ဒုတိယအမျိုးသမီးတဦးလည်းထွက်ပေါ်လာတာဖြစ်ပါတယ်။တွင်းကုန်နဲ့အပေါ်အခွန်စည်းချက်ကောက်ခံမှုအသစ်တကျဆောင်ရွက်ထားတာကြောင့်အမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးဖို့မဖြစ်နိုင်ဘူးလို့တရုတ်ဘက်ကပြောဆိုလိုက်ပါတယ်။ဒေါ်လာဘီလီယံ200တန်ဖိုးရှိတရုတ်သွင်းကုန်နဲ့အပေါ်အမေရိကန်ဘက်ကအခွန်ကောက်လိုက်ပြီးတရုတ်ဘက်ကလည်းလက်တုံပြန်တဲ့အနေနဲ့ဒေါ်လာဘီလီယံ60တန်ဖိုးရှိအမေရိကန်သွင်းကုန်နဲ့အပေါ်အခွန်ကောက်ခံမှုတွေကမနေ့တင်းလာနေ့မှာစပြီးတော့တက်ရောက်တာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပေါ်ကြမ်းဖက်မှုနဲ့အစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုမြန်မာစစ်တပ်ကစီစဉ်ဆောင်ရွက်ခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့လူမျိုးစုလိုက်ရှင်းလင်းမှုဒါမှမဟုတ်လေလူသားမျိုးနယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေအဖြစ်တော့သုံးနှုန်းထားတာမရှိပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကအလွန်အမင်းကြီးမားကျယ်ပြန့်နေဒါအပြင်လူမှုအပေါ်အကြမ်းဖက်ချင်းချောက်မှုနဲ့ရိုဟင်ဂျာတွေကိုမောင်းထုတ်ခဲ့မှုနှစ်ခုစလုံးကိုရည်ရွယ်ချက်ရှိရှိလုပ်ခဲ့ပုံရတယ်လို့အမေရိကန်ထောက်လှမ်းရေးနယ်သုတေသနဌာနရဲ့အစိုးရခန်းစာတစ်ကဖော်ပြတာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးအတန်လွင့် engineer ကတော့ရှောင်းကန်ချင်းဖြစ်ပါတယ်။အခု radio အစီအစဉ်ပြီးပြီးချင်း VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Juru ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်ကြည့်ရှုကြပါအောင်ရှင်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
From Washington.